ာပါခင်ဗျာ RFA ပေးစာကဏ္ဍကနေနှခုံးဆက်လိုက်ပါတယ်ကျွန်တော်ကျော်စောဝင်ပ
ါကျွန်တော်ကတော့ထပ်အားကပ
ါပထမဆုံးစာကတော့စေဝတက်ကကြောင်းသူတူပေးပို့လာတဲ့စာပါသူမဟာနောက်ဆုံးနှစ်ဆောင်ပွဲဖြည့်ပြီးပါပြီတတိယနှစ်ခရဲကမကွေးလဝကရုံမှာမှတ်ပုံတင်လှုပ်ထားတာအခုဘွဲယူကန်နေနေပြီမှတ်ပုံတင်ထုတ်မပေးသေးပါဘူးနေပြီးတော့တင်ထားတာအခုထိမရသေးဘူးပဲပြောနေပါတယ်စေဝတက်ကမှတ်ပုံတင်မရရင်ဘွဲမပေးပါဘူးတဲ့လေးနှစ်တာအပင်မခန့်စာရီကျက်ငွေတွေအကုန်ကျခံပြီးဘွဲမရတော့ရင်အင်မတန်မှားကိုနင့်နာပါတယ်မှတ်ပုံတင်ရဖို့အတွက်ဘသူ့ကိုအကူအညီတောင်းရမှန်းမသိလို့ RFA ကိုပေးပို့ပြီးအကူအညီတောင်းလိုက်ရပါတယ်တဲ့ခင်ဗျာ
နောက်ထပ်စာဆောင်ကတော့ရခိုင်ပြည်နယ်မြောက်ဦးခရိုင်ကျေးလက်စီပင်ခရိုင်ဦးစီးမှုကကျေးလက်ဆက်သွယ်ရေးလန်ဒရာနဲ့ကျောက်စရစ်လေလံပွဲတွေမှာလေလံဆွဲတဲ့သူတွေနဲ့ပူးပေါင်းကငွေကြေးရယူဖို့လုပ်နေကြတယ်လို့အချို့လေလံမအောင်သူတွေကမကြေမနက်ဖြစ်နေကြပါတယ်တဲ့ရေသေးမမီတဲ့လမ်းတွေဖောက်လုပ်ပြီးစစ်စေးမှုမရှိလက်ခံမဲ့ဆိုပြီးဖြစ်နေတာမို့တက်ဆိုင်ရာကကြိုတင်တတိပေးစစ်စေးပေးနိုင်ဖို့ RFA ရေးတင်ပြပေးပါဆိုပြီးပေးပို့လာပါတယ်ခင်ဗျာ
မိမိမျိုးနဲ့ကျေးရွာရက်ွက်အတွင်းကအပြစ်ပြက်ကိစ္စတွေအစိမ်းမပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေ bami@rfa.org email ကတဆင့်ဖြစ်စေပြောကြားပေးပို့နိုင်ပါတယ
်အခုစာတဆောင်ကတော့မကွေးတိုင်းဒေသကြီးကပေးပို့လာတဲ့စာဖြစ်ပါတယ်RFA ကမိသားစုတွေကျမ်းပါပါစေဆိုပြီးအစချီရေးသားလာတဲ့မကွေးတိုင်းရေစကြုံမြို့နယ်အောင်ပန်းကျွရကပေးပို့လာတဲ့စာဖြစ်ပါတယ်မကွေးတိုင်းဒေသကြီးရေစကြုံမြို့နယ်အောင်ပန်းကျွရမှာရခင်ဘိုးဘွားများလက်ထက်ကတည်းကပိုင်ဆိုင်ခဲ့တဲ့မြေအေကာပေါင်းများစွာကိုအောင်ပန်းချောင်းကျွရနောက်ဖက်မှာရှိတဲ့စင်မရဲကျွရဘက်ကနေကျူးကျော်ခြင်းခံနေရပါတယ်2012-2013ခုနှစ်တွေကတည်းကမြို့နယ်တရားရုံးကိုတိုင်ကြားခဲ့ပေမဲ့လည်းဖြည့်ရှင်းပေးတာမရှိတာကြောင့်ကျွရနေပြည်သူတွေရဲ့မြေယာပိုင်ဆိုင်မှုတွေနစ်နာနေရပါတယ်တဲ့အောင်ပန်းကျွရကိုကျူးကျော်လာတဲ့စင်မြဲကျွရကအရင်တာနာကြီးဝင်းကြီးကသူရဦးမြင့်မောင်ရဲ့ဇာတိဖြစ်နေတာကြောင့်အာဂရိလိုက်စားမှုရှိမရှိစစ်ဆေးပေးစီလို့ကြောင့်ကျူးကျော်နေတာတွေကိုလည်းဖြည့်ရှင်းပေးစီလို့တဲ့အတွက်နိုင်ငံတော်အတိုင်ပင်ခံတဲ့တမနာကြီးထံကို RFA ကတဆင့်တိုင်ကြားလိုက်ရတာဖြစ်တယ်လို့ပေးပို့လာတာပါခင်ဗျာ
နောက်ထပ်စာတစောင်ကတော့မွန်ပြည်နယ်မော်လမြိုင်မြို့ဖတ်တန်းကျောက်ကမှနေထိုင်တဲ့ဒေသခံတအုပ်ကပေးပို့လာတဲ့စာတစောင်ပဲဖြစ်ပါတယ်ဖတ်တန်းရက်ွက်တထုံလမ်းမအပေါ်ဘလောက်တတိဆိုင်ကန်းတွေကလူတွေဟာလမ်းမပေါ်ကျူးကျော်တိုးချဲ့ရောင်းချနေတာကြောင့်ပြည်သူတွေလမ်းသွားလမ်းလာခက်ခဲနေလို့မလွယ်မြို့နယ်စီပင်တရားရေးတံဖုံးဆက်အကြောင်းကြားရမှာစီပင်ကလူတွေကကွင်းစင်းတာလည်းမရှိထိထိရောက်ကင်တွယ်မဖြစ်ရှင်းပေးနိုင်တာဖြစ်နေတာကြောင့် RFA ကတဆင့်တင်ပြလိုက်ရပါတယ်ခင်ဗျာ
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းဆက်ခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေက399-666-4131 399-002-4626-39တို့ဖြစ်ပါတယ
်အခုစာကတော့ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မှာလက်စားမှုတွေရှိနေပါတယ်ဆိုပြီးပေးပို့လာတဲ့စာပဲဖြစ်ပါတယ်ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်စေယိုကျကျွေးရအုပ်စုမှာကိုဝင်ဆောင်မိခင်တွေနဲ့နှစ်နှစ်အောက်ကလေးတွေကိုတတရအကျဉ်6လစာထောက်ပံ့ကြေး9000ကျပ်ထုတ်ပေးတာကိုကျေးရွာအုပ်ချုပ်ရေးကော်မတီအဖွဲ့ကနေတယောက်ကို4000 5000 6000ပဲပေးပြီးကျန်တဲ့ပတ်စံတွေကိုရွာတောင်ဝင်ကျဆေးကကျပ်3150ရွာတောင်ဝင်ကန်အဖွဲ့က4သိန်းနဲ့စေအိမ်မှုယာအိမ်မှုကိုကျပ်5သိန်းစီကျေးရွာအုပ်ချုပ်ရေးကော်မတီဥက္ကဋ္ဌကကျပ်3100တို့ကိုဖျက်ဆားနေတာတွေရှိနေပါတယ်အဲ့ဒီအတွက် RFA ကိုပေးပို့ရတာဖြစ်ပါတယ်ဆိုပြီးရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ကဒေသခံတို့ကပေးပို့လာတာဖြစ်ပါတယ်ခင်ဗျာ
အခုတဆောင်ကတော့မန္တလေးတိုင်းဝန်တင်မြို့ကပေးပို့လာတာပါရေးသားထားတာကတော့မင်္ဂလာပါ RFA ရေးတဲ့ RFA ကတော့ငင်းရွှေပြောသလိုပဲပြောချင်တာတွေလည်းတပုံကြီးပါပဲတဲ့ပြည်သူတွေကတော့ပြောင်းလဲမဲ့တင်ပြီးဌာနဆိုင်ရာဝန်ထမ်းတွေရဲ့လောရက်တွေကိုသိရှိအောင်ဆိုပြီးတော့ဂျာနယ်တွေမှာတမျိုးအတက်လွင့်လိုင်းတွေမှာတပုံနိုင်ငံတော်အကြီးအကဲတွေသိအောင်ပြောပေမဲ့နားကောထောင်ရလားဖက်ကောဖဲ့လားမသိပါဘူးတဲ့ပြည်သူတန်ကိုနားဆင်ပါအောင်ဆိုပြီးအစချီရေးသားလာပါတယ်သူတို့ဝန်တင်းမြို့နယ်ပြည်သူစေုံကြီးမှာစေုံတက်စေဝါကုသခံယူနေတဲ့လူနာတွေကိုဂူးဆိုင်မှုမရှိတာ၄-၅ရက်နေမှတခါလူနာကိုလာကြည့်ပေးတာစေုံကဂူးဆိုင်တာဆိုလို့မွေးဖွားလူနာပဲရှိပြီးမွေးဖွားက9000ကျပ်အထက်ပေးရတာစေကလည်းဝယ်သုံးနေရတာတွေဖြစ်နေတဲ့အတွက်နိုင်ငံတော်အကြီးအကဲတွေတင့်တော်တယ်လို့ဆောင်ရွက်ပေးပါအောင်ဆိုပြီး RFA ပေးစာကဏ္ဍကိုရေးသားပေးပို့လာတာဖြစ်ပါတယ်ခင်ဗျာ
ဒီတစ်ပတ် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲနောက်လာမယ့်ပတ်တွေမှာလည်းပေးပို့လာရတဲ့စာတွေကိုဆက်လက်တင်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါ रे ခင်ဗျာ